ဒေတာအတွင်၄နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ် CLMV ရဲ့ထိပ်သီးကောင်းဆောင်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အရှိတောင်အာရှဒေတာအတွင်ဖွံ့ဖြိုးမှုကွာခြားချက်လျော့နည်းစေဖို့ဒေတာတွင်ပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်ဘလောက်အကျိုးအမြတ်ရရှိစေသလဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။အာဆီယံဖွဲ့ဝင်နိုင်ငံတွေထဲကဖွံ့ဖြိုးမှုနေကြတဲ့နိုင်ငံတွေဖွံ့ဖြိုးမှုကွာဟချက်ရော့ချလာအောင်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အဖြစ်ကမ္ဘောဒီးယားလာအိုမြန်မာနဲ့ဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်မှုအဖွဲ့ CLMB ကထိပ်သီးခေါင်းဆောင်တွေတနင်္လာနေ့မှာနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေးစိုက်ပျိုးရေးကုန်ထုတ်လုပ်ရေးစွမ်းအင်ဆက်သွယ်ရေးခီးသွားလုပ်ငန်းလူဆောင်အရင်းမြစ်ဖွံ့ဖြိုးရေးဆိုင်ရာရှေ့ဆက်ပူးပေါင်းဆောင်ရွက်မဲ့အရေးတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတိုင်းဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဒေါ်အေးအေးဆိုကအခုလိုပြောပါတယ
်။အစ်စတိတ်မန့်မှာလည်းဒီ area ရှိခုကိုသူတို့ဘာလို့လုံးမလဲလို့ဆိုတာကိုအစားလွတ်တော့အဓိကကတော့သူတို့မှာခက်ခဲရှိနေတာ CLMV နိုင်ငံ၄နိုင်ငံတွေကတိတဲ့အတိုင်းမဲ့၃နိုင်ငံက LDC လေးဆိုတော့ resource တို့မှာနေတာ financial resource ကိုဒီ technology ရောစသဖြင့်ဆိုအဲ resource နဲ့တော့သူတို့ရဲ့ဒီ area ကို implement လုပ်တဲ့နေရာမှာဟိုကျန်တော့တိတ်မသွားတဲ့အခါအဲ့ဒါကိုဆက်ပြီးတော့ push လုပ်ဖို့ပေါ့သူတို့ region နဲ့တော့မကအောင်တက်ဆိုင် region အပြင်ဘက်က development partner တွေလည်းပါဝင်လာစေအောင်နဲ့တော့ ASEAN အခြားနိုင်ငံတွေလည်းပါဝင်လာအောင်စေအောင် CLMV ရဲ့သဘောကလည်းသူက ASEAN ဒီ economic community ရော ASEAN community တခုလုံးတည်ထောင်လို့ရှိလို့ရှိရင်သူတို့ကနောက်မှ development gap ဖြစ်နေတဲ့နိုင်ငံတွေဖြစ်တော့အဲ့ဒါကိုသူက catch up လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့လုပ်ခဲ့တာဆိုတော့အဲ့ဒီဟာဥတည်ပြီးတော့သူတို့ဆက်ပြီး push လုပ်ဖို့ပေါ့လေ
။ ASEAN ဒေသတွေဖွံ့ဖြိုးမှုနှိမ့်ချနေတဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကလူဆွာအရေးမြင့်ရင်းနှီးမြှုပ်နှံနိုင်မှုအားနည်းချက်တွေကတော့ရှိနေသေးပါ။ဒါပေမဲ့လည်းဒေသတွေ၄နိုင်ငံပူးပေါင်းဆောင်ရွက်ရေး CLMV ကြောင့်မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အဦပိုင်းရောဖွံ့ဖြိုးရေးပိုင်းတို့မှာပါအကျိုးအမြတ်တွေရရှိနေတာတွေ့ရတဲ့အကြောင်းနိုင်ငံကြီးဌာနရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါ်အေးအေးဆိုကသူ့အမြင်ကိုပြောပါတယ
်။နောက် region နဲ့မှာလည်းကိုနဲ့ဟိုဥစားဆက်ဆက်နေတာကိုအိမီဂျင်နိုင်ငံတွေ Laos တို့ Morocco Cambodia တို့ဘာလို့ဆိုတော့အချင်းချင်းကြားမှာ transfer link တို့ trade တို့ကအချင်းချင်းကလုံးလုံးကောင်းတာကိုဆိုတော့အဲ့ဒါတွေတိုးတက်အောင်အဓိကလုပ်ဖို့ပဲအဲ့ဒီကနေပြီးတော့ဟိုရှင်းပြရတယ်မတို့အမြတ်လို့စင်တော့ဝိုင်းလုံရင်းနဲ့တလောကဆိုလို့ရှိရင်မတို့ Laos နဲ့မြန်မာဟို friendship bridge ကိုဖွင့်လိုက်တယ်လေလွန်ခဲ့တဲ့တလလောက်ကအဲ့ဒါဆိုလို့ရှိလို့ရှိရင်အဲ့ဒီ bridge ကဖြစ်နိုင်မယ်ဆိုလို့ရှိရင်နောက်လာမယ် East West Economic Corridor အတွက် decision being တာပါသွားမယ်ပထမတော့စလာတော့နှစ်နိုင်ငံကြားနဲ့စတာဒါပေမဲ့အဲ့ဒီတစ်ချီကိုဖြစ်နိုင် one of the link ဖြစ်လာပြီးတော့တိုးတက်အောင်အဲ့ဒီ link ဒီ land တန်းတစ်ချောင်းမှာပေါ့ဒီနေဆက်ဒီကြားလောက်မှာဖြစ်နိုင်ဟို university မဲခေါင် university လို့ဟာမျိုးမတို့ထောင်ချင်တယ်လို့အကူအညီတောင်းထားတယ်အဲ့ဒါမျိုးကထောင်နိုင်မယ်ဆိုအဲ့ဒီ data ဖွံ့ဖြိုးရေးရော education ရော social development တခါတည်းရမယ်ဆိုတော့ဟာမျိုးလေးတွေပေါ့ရသမျှတော့ကိုယ်နိုင်ငံနေနဲ့သူများ need to အလိုတန်းတူလိုက်သွားပြီးရှုဖို့ရှိရချက်ပါ
CLMB အစည်းအဝေးနဲ့မြန်မာနဲ့လာအိုတို့ကြားဒီနှစ်ထဲမှာပဲလမ်းပန်းဆက်သွယ်ရေးတိုးတက်မှုရှိခဲ့တယ်လို့ဗီယက်နမ်နဲ့လာအိုနှစ်နိုင်ငံခီးသွွာလာရေးလုပ်ငန်းမှာလည်းတိုးတက်မှုတွေရှိခဲ့ပါတယ်။တချိန်တည်းမှာပဲအင်ကာနီမှာကျင်းပမဲ့ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့အရာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှု SMET မဟာဗျူဟာထိပ်သီးစည်းဝေးပွဲကိုနေပြည်တော်ကြီးညာစာတမ်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာရှေ့လုပ်ငန်းစဉ်တို့ကိုလည်းကြီးညာကြမှာပါ။ဒီကြေညာချက်တွေထုတ်နိုင်ဖို့အတွက်တင်းနှင်းလာနေမှာပဲနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါသေးတယ်။ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပုဂ္ဂလိကအခန်းကဏ္ဍဟာအရေးပါတယ်ဆိုတာကိုလည်းထိပ်သီးခေါင်းဆောင်တွေကခံယူထားပြီးအင်ကာနဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲတွေအပြီးမှာတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေတာရင်း၅နိုင်ငံထိပ်သီးတွေတီးတန့်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင်။